ဒီပြည်ထောင်ဝန်ကြီးချုပ်နေရာမှာဆက်ခံဖို့ကိုယ်စားလှယ်လောင်းရှီဦးကိုအခုအဆိုပြုလိုက်ပါပြီ။ပြည်ထောင်နိုင်ငံမှာအာဏာရကွန်ဆာဗေးတစ်ပါတီခေါင်းဆောင်နေရာဝန်ရွေးခံဖို့နာမည်ပေးထားသူတွေကပါတီဝင်လွှတ်တော်မှတ်တွေရဲ့ထောက်ခံမှုရလို့ခေါင်းဆောင်ပြန်ဆိုင်ခွင့်ရရှိသူ၈ယောက်နာမည်စင်ကိုပါတီကြီးရလွှတ်တော်ကော်မတီဥက္ကဋ္ဌကဒီနေ့ကြေညာလိုက်တာပါ။ဒီပါတီခေါင်းဆောင်နေရာကနေဝန်ကြီးချုပ်ဟောင်းဘိုရစ်ဂျွန်ဆန်နှုတ်ထွက်ပြီးအစားထိုးမယ်အခုကိုယ်စားလှယ်လောင်းနေတဲ့မှာလက်ရှိဘန်ဒိုင်ဝန်ကြီးအီရတ်နယ်ပါနာတင်ဇာဟာဝီရပ်ပိုင်းကပဲနိုင်ငံခြားရေးဝန်ကြီးယာရုကလည်းနှုတ်ထွက်ခဲ့သူလစ်ထရပ်ဗန်ဒိုင်းဝန်ကြီးဟောင်းရီရှီဆူနာကော့ဖ်နဲ့ပြည်ထောင်နိုင်ငံရဲ့ရှစ်နေချုပ်ဆူအလာဘရမန်တို့လည်းပါဝင်ပါတယ်။အခုခေါင်းဆောင်ဝင်ပြိုင်ဖို့ရွေးချယ်ခံရသူ၈ယောက်နေနဲ့ခေါင်းဆောင်ရွေးဝယ်စည်းရုံးထဲမှာပါနေဖို့ကွန်ဆာဗေးတစ်ပါတီဝင်လွှတ်တော်မှအနည်းဆုံး20ရဲ့ထောက်ခံမှုကိုရရှိဖို့လိုနေပါတယ်။ဒီနေ့ဗိုလ်ထုနေ့ကစာပြေနောက်ဆုံးစကတ်တင်နှစ်ဦးဂျန်နေတီလှည့်ဝဲမဲ့ပေးစနစ်နဲ့အချိန်ချင်းမဲ့ပေးရွေးချယ်ကြမှာလဲဖြစ်ပါတယ်ခင်ဗျ။